ရှမ်းပြည်နယ်မြောက်ပိုင်းတီဘောကြောင်မဲနမ်မတူစတဲ့မြို့တွေမှာ SSPP SSA ရှမ်းမြောင်နဲ့ TNLA တောင်းပလောင်ပူပေါင်းတပ်တွေနဲ့ RCSS SSA ရှမ်းတောင်တပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဒီလ23ရက်နေ့ကကြောင်မဲမြို့နယ်အတွင်းတိုက်ပွဲ3နေရာဖြစ်ခဲ့တာမှာတော့ဆန်အုပ်စုညောင်မောင်းရွာတိုက်ပွဲမှာအရက်သားတဦးသေဆုံးပြီး၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကြောင်မဲမြို့နယ်နမ်ခုံပရိုက်တာအဖွဲ့ကဦးဆိုင်ပူကဗီဒီယိုကိုပြောပါတယ
်။မနေ့တော့မနေ့6လခွဲ9လဝင်တော့သူနဲ့ကြီးနဲ့ပြေးကြတာ။အိမ်ထဲမှာကြောက်ကြရမှလူတယောက်တည်ရတယ်။အုံးတော့နေရတော့ဆရာပြင်းနေတယ်တရားကတော့အလောက်မရှိဘူး။လိုင်းကမလွဲတဲ့ဒါတော့မှဒါမျိုးထဲတာတဲ့အတိုင်းသာပြင်းနေတာသိရတာ။တိုက်ပွဲကတော့မနေ့ကချုံတက်ချုံတက်မှတစ်ခါဖြစ်တယ်အိမ်ညာမောမမဖြစ်တယ်နောက်တော့မစမမှတစ်ခါဖြစ်တယ်အကောင်ကတော့ညာဖြစ်တော့ဘူးလေနမတော့ခဏပါနမတော့ပါလည်းကြည့်လို့ပြဆိုင်ရတော့
တော့ဆမ်ကြီးရွာအနီးကအုံငန်းရွာကျောင်းတိုင်ဆရာတော်ကတော့လက်ရှိသူတို့ရွာအနီးတစ်ဝိုက်မှာစီရင်တင်းမာမှုတွေရှိနေပြီးရောင်းနေတဲ့စစ်ဆောင်တွေနေရမပြန်နိုင်သေးဘူးလို့မိန့်ကြပါတယ်
ဦးစင်းတော်နာတော်ရတော့ဘာမှမဖြစ်ဘူးအဲ့ဒီတော့ဆန်တော်ကတော့တစ်ဖက်နဲ့တစ်ဖက်တွင်မှမှုနေရှိနေတော့အခုအပြည်သူလူထုတွေကလည်းပြန်ရှင်နေပြီးလက်ပတ်ကူးချိန်ရောက်နေပြီးအလုံးလုံးချိန်ရောက်နေပြီးပြန်လို့လည်းမရသေးဘူးခစီပေးဆောင်ကဦးစင်းကောင်းမှာတော့30ရှိတယ်နောက်ပန်းဆန်မှာကတော့385လောက်ရှိတယ်အဲတန်းကံမှာတော့100ရှိတယ်လို့ကြားနေတာဟုတ်တယ်အိုးအရင်ကတော့တိုက်ပွဲတွေကတော့မပြန်နိုင်သေးဘူးဖြစ်နေတာဆက်လောက်ကျော်ပြီး
ဒီလ23ရက်နေ့ကတီဘောမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်တာကြောင့်ဒေသခံရွာသား300လောက်တီဘောမြို့ပေါ်ကိုတင်းရှောင်လာတယ်လို့နေစီမချာပရိတာအဖွဲ့ကကိုမျိုးကပြောပါတယ
်။မနေ့ကတော့ဒီကျွန်တော်တီဘောဘုပ္ပကတာပလေးဆွန်လုံးပေါ့နော်အဲ့ဒီဘက်မှာသူတို့ဖြစ်တယ်ဆိုပြီးတော့ထွက်လာတာပေါ့နော်။အဲအခုကျွန်တော်တို့ဒီဘိုးတော်ကျောင်းမှာတော့တရားမိကရောက်တယ်။ယူတဲ့ကဘိုးတော်ကျောင်းပေါ့အမင်္ဂလာဘိုးတော်ကျောင်းဟုတ်ကဲ့။နောက်ကျွန်တော်တို့တီဘောမြို့နယ်နတ်မုံကြီးပါပေါ့နော်။အမွန်ကြီးရမှာကြတော့သူကဟိုတာ100နဲ့30ပေါ့ဟုတ်အားလုံး300ကျော်ပေါ့
လောလောဆယ်စစ်ဆောင်တွေအတွက်ပရိုက်တာအသင်းအဖွဲ့တွေကဝိုင်းဝန်းကူညီပေးနေပြီးရရှိကြလာမယ်ဆိုရင်စားနပ်ရိက္ခာခက်ခဲလာနိုင်တယ်လို့လည်းသူကပြောပါတယ်တီဘောမျိုးနဲ့အတွင်းတိုက်ပွဲတွေဟာ SSPP SSA ရှမ်းမြောက်တပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြားဖြစ်ပွားတာလို့ဒေသတွင်းအခြေစိုက်သတင်းမီဒီယာတွေမှာဖော်ပြထားတယ်လို့ကြောင်မဲမျိုးနဲ့အတွင်းတိုက်ပွဲတွေကတော့SSPP SSA ရှမ်းမြောင်နဲ့ TNLA တအောင်းပလောင်ပူပေါင်းတပ်တွေနဲ့ RCSS SSA ရှမ်းတောင်တပ်ဖွဲ့တွေကြားမှာဖြစ်တာလို့ RCSS ကသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ TNLA တအောင်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကတော့နမ်ဆန်မြို့နယ်မှာသာတိုက်ပွဲဖြစ်တာရှိတယ်လို့ပြောပါတယ်။
တိုက်ပွဲကဒီပတ်တည်းနဲ့မတက်လာဘူး။မင်းကတော့ဒီ RCSS ကအိမ်မှာမူပဲမှာလည်းတိရရရှိတယ်။ဒီအင်တလုံးတို့ရဲ့ဒီနမ်ချန်ရင်းနမ်တွေအုပ်စုထဲကတာ
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအတည်ပြုချက်ရယူဖို့ရှမ်းလက်နက်ကိုင်တပ်တွေကိုဆက်သွယ်ရမှာတော့ဖုံးခေါ်ဆိုလို့မရခဲ့ပါဘူးဒီလ22ရက်နေ့ကလာရှုံမြို့ရက်ွက်၄ရဲရိတ်တာနဲ့23ရက်နေ့ကတော့ရက်ွက်၁အတွင်းမှာပောက်ကွဲမှု၂ကြိမ်ဖြစ်ခဲ့ပြီးဒုတိယပောက်ကွဲမှုမှာတော့လူ2ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ရှမ်းတန်တော်ဆင့်သတင်းမှာဖော်ပြထားပါတယ်ရှင်